တရုတ်နိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာရောဂါပိုးကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဝူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးမြို့အကြားပြေးဆွနေတဲ့ China Eastern Airlines တရုတ်အစီပိုင်းလေကြောင်းလိုင်းရဲ့လေယာဉ်ပြန်တက်မှုတွေကိုရပ်ဆိုင်းထားလိုက်ကြောင်းလေကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရက်စွဲနဲ့တရားဝင်ကြေညာလိုက်ပါတယ်။ဝူဟန်မြို့ကိုဝင်ထွက်ပြန်တန်းနေတဲ့လေကြောင်းလိုင်းအားလုံးကိုရပ်ဆိုင်းထားလိုက်တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ virus ရောဂါပိုးကိုထိန်းချုပ်နိုင်တယ်လို့ယူဆရတဲ့အချိန်တိလေယာဉ်ပြန်တက်မှုတွေကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ်လို့လည်းလေကြောင်းလိုင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကူးစက်ရောဂါကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံးလူ26ဦးရှိသွားပြီဖြစ်ပါတယ်။အခုချိန်ထိတော့ဝူဟန်မြို့မှာမြန်မာနိုင်ငံသားခရီးသွားတွေပြိမိနေတယ်ဆိုတာနဲ့တရုတ်နိုင်ငံအတွင်းဒီ virus ပိုးကူးစက်နေတဲ့မြန်မာနိုင်ငံသားရှိတယ်မရှိဘူးဆိုတာတော့အတိအကျမသိရသေးပါဘူး။အခုလိုသေဆုံးတဲ့အထိပြင်းထန်တဲ့ coronavirus ကူးစက်ပြန့်နှံ့လာကြောင့်တရုတ်နိုင်ငံအတွင်းမှာရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်အစိုးရနဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေနဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့ဗီဂျင်းမြို့မှာရှိတဲ့မြန်မာတန်ယုံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံသားတွေကအခက်အခဲရှိသူတွေဗီဂျင်းမြို့မှာရှိတဲ့မြန်မာတန်ယုံထံအကူအညီတောင်းခံနိုင်ကြောင်းလည်းဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့တကွထုတ်ပြန်ထားပါတယ်။ဝူဟန်မြို့လေရင်နဲ့မြေထားပြည့်စွတ်မှုတွေအားလုံးကိုရပ်ဆိုင်းထားတဲ့အပြင်အများပြည်သူသုံးဘတ်စကားဖယ်ရီနဲ့အဝေးပြေးဘတ်စကားလိုင်းတွေကိုပါအနာပိုင်ကပိတ်ပင်ထားလိုက်ပြီးမြို့ကနေကိုလည်းခီးသွွာလာခွင့်ပိတ်ပင်ထားပါတယ်။တခြားမြို့နှမြို့ကဒေသခံတွေရဲ့ခီးသွွာလာခွင့်ကိုလည်းတရုတ်အနာပိုင်ကပိတ်ပင်ထားလိုက်ပါတယ်။လက်ရှိအချိန်ထိတရုတ်တနင်္ဂနွေလုံးဝရုပ်ရှင်ုံတွေကိုပိတ်ပင်ထားပြီးမြို့တော်ဘေကျင်းကကဘာလက်ခီးသွွာတွေအလားများတဲ့နာမည်ကြီးနေရာတချို့နဲ့တရုတ်မဟာရတန်းကြီးတို့ကိုလည်းယာယီပိတ်ပင်ထားလိုက်ပါတယ်။ဒီတော့တွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုတီးကြားခွဲပြီးကုသနိုင်မှုဂရင်တထောင်ဆက်တဲ့ဆေးရုံတစ်ခုကိုဝူဟန်မြို့အနာပိုင်ကဆယ်ရက်အတွင်းအပြည့်အစုံတည်ဆောက်နေတယ်လို့ဆိုပါတယ်။